ရှိတော်ရှင်နိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့ပြီးတဲ့နောက်ရှေ့လာမယ့်အစည်းအဝေးတွေမှာပါဝင်နိုင်မယ့်အခြေအနေပေါ်မေးခွန်းထုတ်နေပါတယ်။ထိပ်သီးအစည်းအဝေးကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံအလက်ရဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ။ For this meeting we have given Myanmar space.
ဒီစုပေမူဝါဒပါဝင်အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့အချက်တွေကိုအခိုင်အမာကင်ဆယ်ထားတဲ့အချိန်ထဲမှာပဲအခုစည်းဝေးပွဲမှာမြန်မာနိုင်ငံကလည်းနေရာပေးခဲ့ပါတယ်ပြည်တွင်းရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြည့်ရှင်းနိုင်မှာဖြစ်ပါတယ်လို့အာဆီယံစည်းဝေးရေးအဆုံးသတ်တဲ့ကြာသပတေးနေ့မှာပဲဘရူနိုင်းဆော်ဘွားဟာဆန်နဲ့ဘိုကီယာကပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်နဲ့လက်နက်ကန်ပြုကတ်တွေပေါ်ပေါက်နေတာကိုဖြည့်ရှင်းဖို့အာဆီယံကထုတ်ကိုယ်စီခံတာပါဝင်ဘုံသဘောတူညီချက်၅ရက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းဘုံသဘောတူညီချက်တွေလက်တွေ့ဖြစ်မလာသေးတဲ့ကြောင့်အာဆီယံကထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်။လာမယ့်ဒီဇင်ဘာလနဲ့ကျင်းပမယ့်ကမ္ဘာစည်းဝေးအင်အားကြီး9နိုင်ငံ G7 နဲ့အာဆီယံစည်းဝေးကိုအင်ရှင်ဖြစ်ကျင်းပမယ့်ဗြိတိန်ကလည်းမြန်မာစစ်အာဏာပိုင်တွေကိုပါဝင်ဝင်ငင်းဆန်ထားတာပါ။နိုဝင်ဘာလနောက်ပိုင်းမှာကျင်းပမယ့်အာဆီယံနဲ့ဥရောပထိပ်သီးအစည်းအဝေးကိုလည်းမြန်မာ့ကိုမဖိတ်ဖို့အာဆီယံအလက်ရာဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကအရေးမို့ပြောကြားထားတာပါ။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့ကြာသပတေးနေ့မှာပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်ဆိုပြီးဒိန်းဒေါက်တွေကိုပြောဆိုထားပါတယ်။